Abiding in Christ, walking with Jesus.
Chris Donai, Dinechen, Yeshune Atu Shalachen.
By Paul Bucknell.
Jano Sayesia Ubitan.
Produced by Biblical Foundations for Freedom, www.foundationsforfreedom.net. Releasing God's truth to a new generation.
Akuna Pobiare, website Tema Tomesui, Data Madea, now music theater, to a juicy day, ya, Jabare.
More important than a book or lessons or even meetings is that you begin to read the scriptures and meditate on it. You start insisting God teach you from His Word new things. Don't go away empty-handed. Tell the Lord you need something for that day. And so a lot of what I've been trying to share here behind the scenes is that spiritual discipline of seeking God, learning from His Word. Learning how God wants to speak to you and guide you in your life. So let me go on to this message on dreams to dust. And it will simply come from Mark 13, verses 1-3. We're abiding in Christ. And we're like the disciples, seeing Jesus, seeing what He does, see how He responds to things. And so dreams is those big parts of our life.
That,
those hopes, those aspirations of what might happen. Dust, of course, you know. It's nothing.
Yeah.
So we'll go from dreams to dust. It's interesting the things we learn in the Gospels. We have to pay attention. It's not just a lesson, it's what does He want us to learn from it? Let's pray. Lord, we thank you for every life here. They're on a journey. And some part in our life, Lord, you come and take our hand. And you want to direct our lives. You want us to live to our fullness. You want us to learn from you. Sometimes we're so slow and reluctant. We're so preoccupied with what we want, we can't really pay attention to what you want. But please, Spirit of God, come and teach us now. Take away our worries. Bring peace to us. Encourage us to respond to you. Bless us, we ask in Christ's name.
Amen.
So, learning as a disciple. In this passage, the disciples were very excited.
တပည့်တော်ဟာတပည့်တော်များဟာတကယ်ပဲစိတ်လှုပ်ရှားပြီးတော့ဆက်ကြွတဲ့လူဖြစ်ပါတယ
် They were like kids
သူတို့က
little kids
တခါကျရင်ကလေးလိုပဲဖြစ်တဲ
့ Where are we going
ကျွန်တော်ဘယ်ဟိုသွားနေလဲ
Oh wow and they're so excited
သူတို့ကတတော်လေးကိုစိတ်လှုပ်ရှားပြီးတော့နေတတ်တဲ့လူတွေဖြစ်ပါတယ
် Well that's what the disciples were like
တပည့်တော်များကအဲ့လိုပဲဖြစ်ပါတယ
် Because they entered into Jerusalem
သူတို့ကယေရုရှလင်မြို့ထဲကိုဝင်သွားတဲ့အခါမှာ
So they saw the beautiful golden walls of the temple
အဲ့ဒီယေရုရှလင်မြို့ထဲမှာရှိတဲ့တကယ်ဆွေနဲ့စောက်ထားတဲ့ဗိမာန်တော်ကြီးကိုသူတို့မြင်တွေ့ရပါတယ
် They were great symbols of course
တကယ်ပဲမှန်ပါတယ်အဲ့ဒီဗိမာန်တော်ကြီးကဟိုတကယ်ကြီးမြတ်တဲ့အရာကိုပုံဆောင်တာဖြစ်ပါတယ်
They thought of David you know the king that used to have his
အဲ့ဒီဗိမာန်တော်ကြီးကိုမြင်လာတဲ့ဟိုသူတို့ရဲ့ဘုရားခေတ်ကဒါဝိခေတ်ကဆောမုန်ခေတ်ကမြို့အရာတွေကိုပြန်ပြီးတော့မြင်ရောက်ပါတယ်
And David couldn't build it, but he gave all the materials so Solomon could build it. Remember?
David ကအတိုင်းအတာတစ်ခုထိလုပ်နိုင်မယ်ပဲသူ့သားဆိုလိုမွန်ကအကြီးကြီးမားမားဗိမာန်ကိုတည်ဆောက်ခဲ့တယ်
။ And later on, of course, it was torn down, but mostly, but they built it up again.
အဲ့ဒီအရာနောက်မှပြန်ပြီးတော့ထိကျလာတဲ့ခါမှာပြန်လည်မွတ်မာနေဆိုတာကိုတွေ့ရပါတယ
်။ It was the promises of God there.
အဲ့မှာဘုရားရှင်ကတိတော်ဟာသူ့အပေါ်နှက်ရှိတယ
်။ There was the tabernacle, God's presence.
ဘုရားခင်ရဲ့တဲတော်မှာဘုရားခင်သူတို့နဲ့အတူပါရှိတယ
် Especially when the sun shone on the golden walls, right? It was amazing.
ဘိမှန်တော်ပေါ်မှာဘုရားခင်ရဲ့အလင်းရောင်ထွန်းတောက်တဲ့အခါမှာသူတို့နဲ့ဘုရားခင်အတူရှိတယ်ဆိုတာကိုတွေ့နိုင်တယ
် Great symbols.
ဒါကတကယ်ကြီးမြတ်တဲ့ပုံဆောင်ချက်လက္ခဏာပဲဖြစ်ပါတယ
် Very secure. They liked it a lot.
အော်အဲ့ဒီအရာကသူတို့ကြည့်တဲ့အခါမှာတော်တော်လေးကိုလုံခြုံရတယ်စိတ်ချရတယ်လို့ထင်ရတယ
် Do you remember 9/11?
အော်ကျွန်တော်တို့မှတ်မိပါသလားအဲ917ပေါ့နော်911ပေါ့
Very nice buildings in America
အမေရိကန်မှာရှိတဲ့တကယ်ဟိုတကယ်အင်မတန်ဟပ်ပါတဲ့အဆောက်အဦကြီးပေါ့
The twin tall buildings in New York City
အဲ့ဒီအဆောက်အဦကြီးကအမှော်ဘူးအဆောက်အဦမြင့်မြင့်ကြီးဖြစ်ပါတယ
် If you come into the harbor you see those twin tall buildings
အဲ့ဒီအမှော်ဘူးအဆောက်အဦကြီးဟိုအမြင့်ကြီးဖြစ်ပါတယ
် And today
ဒီနေ့ကျတော့
They're gone
မရှိတော့ဘူ
း They're gone
ရှိတော်ဘူးပြပြောက်သွားပြီ
The thing is that all the great things that we treasure
ကျွန်တော်အားလုံးကြီးမြတ်တယ်လို့တန်ဖိုးထားတဲ့အရာတွေဟာ
Those things that we see
ကျွန်တော်မြင်တဲ့အရာတွေဟာ
will all be taken away
ဒါနဲ့ကြာရင်ကိုပြောက်ပြီးတော့မရှိတော်ဘူးဖြစ်တတ်တယ
် We put so much effort into things at times
ကျွန်တော်ကအဲ့လိုမြင်တဲ့အရာတွေပေါ်မှာတခါကြာအာယုံတအားစိတ်တတ်တယ
် But I found when I looked at Jesus and his response to seeing all these things.
ဒါမဲ့အဲ့လိုမျိုးအမှုရတဲ့ဘုရားယေရှုရဲ့တုံ့ပြန်ချက်ကိုကျွန်တော်တို့ဘယ်လိုမြင်တွေ့ရလဲဆိုရင
် He was questioning where are my hopes?
ကျွန်တော်ရဲ့ညွန်လင်းချက်ကဘယ်မှာလဲလို့သူမိန့်ခွန်းထုတ်တယ
်. Are they centered on a building or the invisible work of God?
အဲ့လိုမြင်နိုင်တဲ့ဗိမာန်တော်အဆောက်အဦကြီးကြီးမားမားချက်ချက်ဝါရှိတဲ့အရာပေါ်မှာလားမြင်လို့မရတဲ့ဘုရားခင်အနှုတ်ကပတ်တော်တကူအပေါ်မှာလားဆိုပြီးတော့မိကုထုတ်လာတ
ယ် So we're going to find two things that Jesus speaks about.
ဒီအရာနဲ့ပတ်သက်ပြီးတော့ယေရှုကပြောတဲ့အရာနှစ်ခုတွေ့ရှိပါတယ
်. One, what they were so excited about.
တပည့်တော်များစိတ်အယံလှုပ်ရှားတဲ့အကြောင်းအရာပထမအချက်ကတော့
And two, what they were not excited about.
အရာနှစ်ခုနောက်နှမျိုးကြတော့သူကစိတ်မဝင်စားဘူးစိတ်မလှုပ်ရှားဘူးပေါ့.
So let's look and read this passage.
မဖို့ခိုင်းဆက်တော့အပိုင်းငယ်တေကနဲ့တုံးကိုကျွန်တော်ဖတ်ကြရအောင
် And the setting of course again is they come into Jerusalem and look at the temple.
ဒီဘိမှန်တော်ကိုဝင်ပြီးတော့အဲ့လိုရောက်လာတဲ့အခါမှာ
And as he was going out of the temple one of his disciples said to him, "Teacher, Jesus, behold what wonderful stones and what wonderful buildings." And Jesus said to him, "Do you see these great buildings? Not one stone shall be left upon another which will not be torn down." And as he was sitting on the Mount of Olives opposite the temple, Peter and James and John and Andrew were questioning him privately.
အဲ့လိုသူတို့တပည့်တော်များနဲ့ယေရှုအဲ့ဒီမြုပ်ထဲတို့ရောက်လာတဲ့အခါမှာကျမ်းစာကဘယ်လိုပြောလဲဆိုရင်ကျွန်တော်ဖတ်ပါမယ်။ကိုရိုဒီပိမှန်တော်မှထွက်ကြွတော်မူသောတပည့်တော်တယောက်ကအရှင်ဖျားကြီးစုတော်မူပါ။အေးရာကြောက်ကြီးတကားအေးရာတိုက်ကြီးတကားဟုလျှောက်လျင်ယေရှုကဤကြီးစွာသောတိုက်ဆောင်တို့ကိုတင်ဒီယခုမင်ရဤမဖြူမချပဲကြောက်တခုပေါ်မှာတခုမျှမတီးမနေရဟုပြိန်တော်မူ၏ထို့နောက်တောင်းလွန်တော်မူမှာဗိမ္မာန်တော်ရှေ့ထိုင်တော်မူထိုင်တော်မူစဉ်ပေတရုယာကုယောဟန်အန်ဒရုတို့က
The passage goes on of course
ဒီကျမ်းချက်ကဆက်လက်ပြီးတော့ဟိုဖတ်တော့ ထွက်သွားဖို့ဖြစ်ပါတယ
် But when you're meditating on God's word sometimes just a small portion is good
ဒါကြောင့်ညာရဲ့နှုတ်ကပတ်တော်ကိုဖတ်တဲ့ခါမှာတချို့အပိုင်းလေးတွေဟာတကယ်ပဲဟိုစိတ်လှုပ်ရှားပဲကောင်းပါတယ
် Tomorrow go on to the next
ဟောပြီးတော့နောက်ရင်းအတွက်ဟိုတစ်ဆက်ထပ်ဖတ်ဖို့ရလည်းရှိတယ်အဲ့လိုမျိုးအဆက်စားလေးတွေပေါ့
Because this way you get to see Jesus and what he's paying attention to
အဲ့ဒီလိုတပည့်တော်များရဲ့အာယုံစူးစိုက်မှုဒီလိုဖြစ်လာတဲ့ခါမှာယေရှုရဲ့မြင်တဲ့အရာက
The first thing is we see how the disciples are so overwhelmed by the beauty of the temple walls.
တပည့်တော်များစိတ်ထဲမှာမရှိလဲဆိုရင်အဲ့ဒီပိမှန်တော်ရဲ့ခါနထေဝရရဲ့အဆောင်အကြီးကိုမြင်ပြီးတော့အဲ့ဒီအမှုအရာကသူတို့စိတ်နှလုံးကိုအများကြီးထွန်းမွန်းသွားတယ
် Yeah, I'm also very impressed by you. Nice buildings.
အဲ့ကျွန်တော်လည်းဒီလိုပါပဲကောင်းမွန်တဲ့တကယ်ကောင်းမြတ်တဲ့ကောင်းတဲ့အဆောင်အုပ်တွေမြင်တဲ့ခါမှာစိတ်တော်တော်လေးဖြူရှားခဲ့တယ
် It's part of us. We understand that.
ကျွန်တော်လည်းနားလည်ပါကျွန်တော်အရောက်တိုင်းလည်းအဲ့လိုပဲဖြစ်ပါတယ
် And that's why a lot of people were impressed with the World Trade Center. 110 story high.
ဒါကြောင့်ကျွန်တော်တို့အမေရိကပြည်ထောင်စုမှာရှိတဲ့ World Trade Center ဆိုတဲ့အကြောင်းအဆောင်အုပ်ကြီးနဲ့လူတိုင်းကစိတ်ဝင်စားပြီးတော့သိကြပါတယ
် One of our pastors in our church now was up high in the building when the disaster came.
အဲ့လိုဖြစ်ဖြစ်နေတဲ့ချိန်မှာကျွန်တော်တို့အသင်းတော်ကသင်းဥစီရာကအဲ့ဒီနားမှာရှိတယ
် And it was at that time he was working there and God called him into the pastorate.
ခုကျတော့သင်းဥစီရာပြီးပြီ။သူအဲ့ဒီချိန်မှာအဲ့ဒီနီးနားမှာသူအလုပ်လုပ်တယ်
Because he had to run down those steps.
ไอ้ที่มันกูแลไอ้มาเว้ยปีนลงเนี่ย
And he saw all the people dying around him.
ลูกไอ้นามาชื่อดูตลอดเงี้ยๆอัตแช่งว่าจ้ะเ
นี่ย Should he work with Wall Street or was God calling him into the ministry?
ไอ้ที่ชื่อเจ้าไอ้ลูกจริงเนี่ยพระองค์เนี่ยตําแหน่งเพิ่มมาพอเจ๊มาไปแล้วยกขึ้นมาได้ဖြစ်ပါတယ
် I mean if someone told you that buildings will be gone, would you believe them?
အဆောင်အုပ်တွေကပြည့်စုံသွားနိုင်လေဆိုတာဟာမိတ်ဆွေဘလို့လဲလုံမြင်ပါလေရောက်ပါလား
How can you make such big beautiful things gone right?
Oh, I don't know ကြီးမြတ်တဲ့အဆောင်အုပ်တွေကဘလို့ပြည့်စုံသွားနိုင်လဲ
No, of course not.
တခြားနာကတော့ပြည့်စုံနိုင်ပါတယ်ပြည့်စုံနိုင်စရာအကြောင်းရှိပါဘူ
း Jesus was looking at their response to these buildings.
တခြားသူတို့ရဲ့အာယုံစုဆိုင်မှုအပေါ်၌ယေရှုကတုံ့ပြန်တဲ့အရာကရှိပါတယ
် He was looking at my heart when I was looking at those buildings and being amazed
ကျွန်တော်ကအဲ့လိုပဲအဆောက်အဦတွေမှတ်ပါတဲ့အရာကိုကြည့်ပြီးတော့အာယုံစိုက်နေတဲ့ချိန်မှာသခင်ဘုရားကကျွန်တော်စိတ်နှလုံးကိုပဲအာယုံစိုက်တယ
် I mean you did hear what Jesus said right
တခြားဒီလိုဒီမှာလည်းယေရှုပြောတဲ့အတိုင်းမိတ်ဆွေတို့လည်းဘလို့ဖြစ်မလဲတော့မသိဘူးပေါ့နော
် One stone will not be left on top of another
ကျောက်သုံးတုံးကကျောက်သုံးတုံးပေါ်မှာမထပ်ပဲနဲ့မနေနိုင်ဘူးတဲ့
Those huge massive stones you know like the whole wall here would be taken down
in ဒီအဆောက်အဦနိုင်ရလောက်ကြီးမားတဲ့ကျောက်သုံးကြီးဟာလည်းပဲပြိုလဲပျက်စီးနိုင်တယ်လို့ပြောတယ
် Jesus was about 30 AD and in 70 AD we all know that happened
ဒါကြောင့်အဲ့ဒီအချိန်မှာဖြစ်ပျက်တဲ့အရာက
In 70 AD that all happened when the temple was taken down.
ဒါကြောင့်အဲ့ဒီမိမ္မာတော်ပျက်စီးတဲ့အချိန်မှာ AD 60 90ဝန်းကျင်လောက်ယေရှုဟောပြီးတော့ဖြစ်ပါတယ
်. And Jesus when he was talking to the Samaritan woman in John 4:21.
ယောဟန်ခန်းကြီး21မှာကျွန်တော်တို့ဒီရှမာရိအမျိုးသမီးအကြောင်းကိုကျွန်တော်ပြောတဲ့အရာကိုကြည့်တဲ့အခါမှာ
He said, "Woman, believe me, an hour is coming neither in this mountain nor in Jerusalem shall you worship the Father."
အဲ့ဒီအမျိုးသမီးကဘာပြောလဲဆိုရင်ကျွန်တော်တို့ကိုယ်ပိုင်အရာကအဲ့ဒီတောင်ကနေကျမ်းစာပဲထားလိုက်ပြီနော်4:21 ယေရှုကအချင်းမင်းမငါစကားကိုယုံတော့ဤတောင်တော့မလာเยรูซาเล็มยุคโตมตวาเวคมีโดโกกุกุยามิอเชิงกาลายောက်เซยสิ
I think what Jesus was saying that it's always wrong to be so amazed at these things that perish
ဒီစီနိုင်တဲ့အရာအအောင်ဖွယ်ကောင်းတဲ့အရာတွေမှာအာယုစနေတာဟာမှားယွင်းနေဆိုတော့အရာကိုယေရှုကပြသခြင်းပဲဖြစ်ပါတယ
် We only have so much emotion
ခါနေကြရင်ကျွန်တော်တို့ကကိုယ့်ရဲ့စိတ်လှုပ်ရှားမှုကိုအများကြီးဦးစားပေးတယ
် We only get excited about so much
အဲ့ဒီအပေါ်မှာတအားအောင်အာယုစိုက်ပြီးတော့စိတ်လှုပ်ရှားတယ
် And nowadays you know people are getting more excited about more violence more sexual things on video TV computer
ဒီနေ့ကျွန်တော်တို့လောကလူမျက်မှောက်ကာလမှာကြည့်မြင်ဆွေးလူတွေကမကောင်းတဲ့အရာတွေ၊မူဗီတွေ၊ဟိုမကောင်းတဲ့ကျမ်းစာတွေအမှုအရာတွေစိတ်လှုပ်ရှားလူတွေတခါတည်းဟိုလူငယ်တွေစိတ်ဝင်စားအောင်ပေါ့အမြော့မြော့လှုပ်ဆောင်ကြတယ
် We like to focus on the big the numbers
ဟ
But do you realize those who cared for the temple were the ones who actually wanted Jesus dead? If you ask the disciples, do you think much of the temple if you knew that Jesus would be killed by those who govern it? The problem is we use our eyes so much that we don't have much spiritual sensitivity. And I confess, I'm not, there's some brothers and sisters much more spiritually sensitive than me. But it's those same temple guards, the priests, the chief priests, that would put Jesus to death. An hour is coming when people will not worship in Jerusalem, but all around the world, you see. Did you notice in verse 3 where Jesus was sitting and explaining some of these things? You see, he came out of Jerusalem. They left the temple, left Jerusalem. They would go down the valley. And then they will back up the mount, the hill of Mount Olives. And there, you see, Peter, James, and John, and Andrew were talking about Jesus, about his words. At least they're good learners. Can you tell us what you meant by saying about the stones of the temple? You know really what happened. How did those stones be taken down? So God was going to judge Jerusalem, and he did in 70 AD. And just as he warned, Jerusalem was surrounded. And it was the people were so hungry, they were eating their own children. Finally, the Roman army moved in and just desolated the city. But the Jews put gold between the stones. So the soldiers wanted that gold, so they would move these huge stones to get the gold between them. But the olives, the Mount of Olives was an interesting place itself. And not too long of a time. If that would be the exact place that he would be betrayed. When we're focused on what's around us with our eyes, we're missing the deeper things that God is doing. Yeah, we can understand people would be extra excited about the temple and the gold. We understand how people do that. But, you know, as a disciple, I was looking at Jesus and maybe along with Andrew on Mount of Olives, and I was, what is he going to say? How is he going to explain this? I was trying to learn from him. Jesus could see beyond the temple. He was telling us how it would be all destroyed. But you know, we were thinking, Jesus is king. You know, he's going to be the king of the temple. Jerusalem would be his. And that's why Judas Iscariot got so disappointed and betrayed Jesus. He had great expectations what Jesus the king would do. But when he learned that Jesus was facing the cross, he didn't want that anymore. He wanted the glory, not the gory, not the blood. Jesus knew the Old Testament. He knew about the judgment that would be coming. Do you remember in John 2, verses
20-22?
Jesus said that he was going to, that the temple would be torn down and be rebuilt in 3 days. He was pointing to something bigger here that the disciples were totally missing. The glory is not in a building. The glory is in that God loves us, sent his son to die for us, and 3 days rose again. That God was opening a door so we can get to know him. And Jesus again and again tries to get our eyes off the things on the earth and onto himself. Jesus is the temple. Jesus is the one that's among us now. And it's not the brick, not the mortar, it's the hearts, the people that he loves. We are the body, he's the head. He's the bridegroom, we're the bride. We're the family of God. And God treasures us. I know, when a church gets their own building or a bigger building, they're so excited. I understand
that.
But I think the message here, go deeper, never forget that it's the people that he treasures so much. That man's best here, religious symbols are just but symbols. I think about someone being baptized. Very special ceremony. But if they leave the Lord or start living a sinful life, they put their confidence, oh, I was baptized. Or maybe someone else, oh, I go to that big church. When our belonging has to do more with physical and the ceremonies, we're missing something, Jesus said. They have their part. Jesus told us to go and baptize. I understand. There's nothing wrong with big buildings, church buildings. We need them for God's people. But don't die defending what perishes. Live for what exists, for ongoing glory of Jesus Christ. The Jesus kingdom goes beyond buildings.
အဆောက်အဦတွေထက်သန်းတော့ပါတယ
် Jesus is alive
ယေရှုအသက်ရှင်နေ
He's Lord
သူဟာသခင်ဖြစ်ပါတယ
် His eternal kingdom is coming
သူရဲ့ထောင်ရနိုင်ငံတော်ဟာမကြခင်ရောက်လာတော့မယ်
And as Jesus went on to explain he's coming again soon
ဒီအကြောင်းအရာတွေပတ်သက်ပြီးတော့မကြခင်ဆင်းလာတော့မယ်ဆိုတဲ့အကြောင်းကျမ်းစာမှာအများကြီးပေါ်ပြပါတ
ယ် And that the heavens and earthwill burn up like a fire.
မြေနိုင်တဲ့ကောင်းကင်ဘုရားကြီးတွေဟာမြေလောင်ကျွမ်းကျင်ကိုခံရမှာဖြစ်ပါတယ
် You see what we have is all going to burn up.
ကျွန်တော်တို့လက်ထက်မှာမြေနဲ့ရှိတဲ့အရာအားလုံးလောင်ကျွမ်းကျင်ခံရမှာဖြစ်ပါတယ
် Even our bones will burn up.
ကျွန်တော်တို့အယုတ်ပင်လေးလောင်ကျွမ်းသွားမှာဖြစ်ပါတ
ယ် Our hope is not what exists. Our hope is in what is in the future.
ကျွန်တော်တို့အိမ်တွေအကုန်လုံးပါသွားမှာဖြစ်ပါတယ်အနာဂတ်မှာထာဝရအိမ်ရှိတယ
် One day you also will come alive like Jesus.
အနေကြောင့်မိတ်ဆွေတွေပြန်ထောင်ရောက်လာမှာဖြစ်ပါတယ
် He will give you a new body like Jesus had.
ယေရှုခန္ဓာကိုယ်ကိတော့ဘုံအသေးရင်နဲ့ပြည့်တဲ့ခန္ဓာကိုယ်ဘုရားသခင်ကပေးမှာဖြစ်ပါတယ
် And we'll get to see Pastor David. Yeah.
Pastor David လို့ပါပဲ
Yeah. And our brother we'll get to see him.
အဲ့ဒီလိုပါပဲအဲ့ဒီပုံစံတိုင်းပဲကျွန်တော်ပြန်တွေ့မှာဖြစ်ပါတယ
် But you look different new body yeah
ဒါကဘောအသေးနဲ့ပြုတ်ရတဲ့ခန္ဓာကိုယ်လို့မြင်ရမှာဖြစ်တယ
် Yeah sometimes we have problems and we're hopefully have new body
ဟဲ့လောကမှာတော့ဒီလိုမဲမစုံလင်တဲ့အရာတွေကြည့်လိုက်ဩဒီမှာလည်းလည်းလိုနေတာမြင်ရတယ်တနေ့ချင်းအကုန်လုံးစုံလင်မယ
် You see don't be confused by what you have now
ဒါကြောင့်မိတ်ဆွေကျွန်တော်ပြောချင်တယ်မိတ်ကျွန်တော်တို့ရရှိတဲ့အရာတွေမြင်တဲ့အရာတွေအရှုပ်ထွက်မခံပါနဲ
့ Or nor be confused by what you don't have and hope you did
ကျွန်တော်တို့မပိုင်ဆိုင်တဲ့အရာတွေကြောင့်လည်းဘာမှစိတ်အနှောင့်အယှက်မဖြစ်ပါနဲ့
The reward is not I mean Jesus is not going to ask us oh how much did you have Jesus is not going to ask us you know when we see him how much money you had
သခင်မယောက်ကမိတ်ဆွေရဲ့ဟိုသင်ဘလောက်ပိုင်ဆိုင်ပြီလဲဆိုတာမိမမဟုတ်ဘူ
း He's not going to ask the pastor how big the building was.
ဟိုသင်ကအဆောင်ကြီးကြီးဘလောက်ရှိနေပြီလဲဆိုတာကိုသခင်ပြအသိဥစ္စာကိုမိမမဟုတ်ဘူ
း He's not even going to ask how big the congregation is.
ဟေးဒါကလူထုပရိသတ်တွေကိုလည်းပဲအဲ့လိုသခင်ပြကမိမမဟုတ်ပါဘူ
း He's going to ask are you faithful?
မိတ်ဆွေဟာတကယ်သစ္စာရှိတဲ့ယုံကြည်သူလားလို့ပဲမိမဖြစ်တ
ယ် He's going to ask are you content with what you have?
မိတ်ဆွေကမိတ်ဆွေမိရမှာကငါပေးထားတဲ့အရာနဲ့ရောက်ရဲ့သလားလို့မိမဖြစ်ပါတယ်
You're going to say I only had a little.
Oh, ကျွန်တော်မိတ်ဆွေပြောနေတာကျွန်တော်အနည်းငယ်ပဲရှိတယ
်. But he's going to ask you, did you give it to me?
အဲ့ဒီအနည်းငယ်ကိုငါ့ကိုပေးပါလားလို့သူတောင်းလိုက်တ
ယ်. You see your reward is not what you have but what you give.
မိတ်ဆွေရှိတဲ့အရာမိတ်ဆွေကရရင်တော့ပေးတဲ့အရာမိတ်ဆွေတတော်ဖို့ဖြစ်မှာဖြစ်ပါတယ်.
It's so easy to be confused by the things around us.
တခါလေကြာကျွန်တော်တို့မိမိတို့ပတ်ဝန်းကျင်မှာရှိတဲ့မြင်တဲ့အရာနဲ့ကျွန်တော်ကရှုပ်ထွေးတတ်တယ်.
I always like to sit back and think Wow, look at all the Christians here.
ဒါကြောင့်အဲ့လိုပဲခရိယန်တွေဆိုတာဒီလိုပါပဲအမျိုးမျိုးရှိတယ
် And Hebrews 1 says with every Christian there's at least one angel.
အယောက်ရှိတိုင်းယုံကြည်သူတိုင်းကိုကောင်းကင်ထမှာတပါးတပါးအကုန်လုံးတာဝန်ယူရှောင်ကြည့်နေတယ
် Oh, then this whole place is filled with angels.
ဒီမှာကြည့်ပါလားလူဦးရေအလိုက်နဲ့ကောင်းကင်ထမှာတွေကချမ်းသာနေ
And the Lord is among us in the spirit of God.
ဝိညာဉ်တော်ဖခင်သခင်ယေရှုကိုယ်တော်ကျွန်တော်တို့အလင်းမှာမြင်လို့မရပါဘူးရှိနေတယ်
So we're not distracted by big music.
Or ခါချင်ကျွန်တော်တို့ကအိုး music အတန်ချေချေချင်းနဲ့လည်းပါမစိနောက်ရှင်ဖြစ်ပါနဲ့.
Big buildings.
အဆောင်အုပ်ကြီးကြီးတွေနဲ့လည်းစိနောက်ရှင်မဖြစ်ပါနဲ့.
Big programs.
အရှင်ရှင်ကြီးကြီးမားမားအတွက်လည်းပါမစိနောက်ရှင်မဖြစ်ပါနဲ့.
They have their place.
ကျွန်တော်တို့မှာဘုရားသခင်ပေးတဲ့အရာတွေပဲရှိစီရမှာနေရမှာဖြစ်ပါတယ
် But unless we in our hearts go greater than those things to him.
ကျွန်တော်တို့စိတ်နှလုံးကအဲ့ဒီအရာတွေထက်သခင်ဘုရားနဲ့ပူးပြီးချိမ့်တဲ့အရာဆိုတာကိုကျွန်တော်တို့တ
တိယ Unless we can have the people of God be more enamored with him than the things
ကျွန်တော်တို့ကသခင်ဘုရားရဲ့လူတွေနဲ့အတူပိုင်ဆိုင်ပြီးရှိနေတဲ့ဆိုရာရာဆိုတဲ့အရာကအခြားအရာတွေထက်အများကြီးတာလို့
Then we are greatly misleading God's people
ကျွန်တော်တို့ကဘုရားသခင်ရဲ့ပို့ဆောင်ခြင်းခံနေတဲ့တကယ်ကောင်းကြီးခံစားတဲ့လူတွေဖြစ်ပါတယ်
What does God have for your life?
မိတ်ဆွေရဲ့အသက်တာဘဝအတွက်သခင်ဘုရားဘာများရှိမလဲ?
Open your eyes.
ကိုယ့်ရဲ့နှလုံးသားတကားကိုဖွင့်ဖို့လိုပါတယ
် You will never see all that God has for you unless you can see around you beyond the buildings, beyond your possessions.
မိတ်ဆွေမမြင်ဘူးတဲ့အရာတွေအဲ့ဒီလိုစိတ်နှလုံးတကားဖွင့်မယ်ဆိုရင်ဟိုတင့်တဲ့ဘုရားသခင်ပြင်ဆင်ပေးတဲ့အရာတွေမြင်နိုင်တယ
် I like 2 Peter 1 where he says the wonderful and magnificent promises of God.
As Pedro ဒုတိယစာဆောင်မှာပေါ်ပြတယ်သခင်ဘုရားကအလွန်ကြီးမြတ်တဲ့တန်ဖိုးရှိတဲ့အရာတွေကျွန်တော်တို့အတွက်ပြင်ဆင်ပေးတယ
် I like the Lord's prayer
အဲ့မှာသခင်ဘုရားဆူတောင်းတာကိုလည်းကျွန်တော်အရင်နှစ်တဲ့တယ
် That what is in heaven will be here on earth.
ကောင်းကင်ဘုံမှာရှိတဲ့အရာမြေကြီးပေါ်တိုင်းပြည့်စုံပါစေလို့ဆူတောင်းတယ
် This is our authority in Christ, you see.
ဒါဆိုကျွန်တော်တို့အခွင့်အာဏာသခင်ဘုရားအပေးတဲ့အရာမိမိတို့ကိုယ်ပိုင်ဥစ္စာဖြစ်ပါတယ
် Good. Try to care for your family. That's good. Yes, expect it.
ဒါရီဟာတကယ်ပဲကျွန်တော်မိသားစုအတွက်ဒီလိုလုပ်ဆောင်နေဆိုတော့တကယ်ကောင်းတဲ့အရာပါ
But look beyond the responsibilities and look beyond the physical resources
ကျွန်တော်တို့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအရင်းမြစ်တွေထက်တန်လုံးတဲ့အရာကိုကြီးဖို့လိုအပ်ပါတယ
် Because I know despair has Satan has brought despair to many of God's people
ဒီနေ့စာရန်ကဘယ်လိုလုပ်လဲဘုရားသခင်လူတွေနှလုံးသားမှာအမျိုးမျိုးလုပ်ဆောင်နေတယ်
And that's because they're only looking at what they have and can see. They forget God's promises. Let me share a little story before I close it. One time I was going to go to India. I was hoping to. I didn't have money yet.
အမှသွားဖို့ရလဲညှောင်းလင်းတယ်ငွေလည်းမရှိပါဘူ
း In fact I had very little money at that time for our family
အမှကျွန်တော်မိသားစုတွေအနေငယ်ပဲပတ်စံရှိတယ
် I was visiting my father who lived near a beach an ocean
ဘယ်လေကမ်းခြေမှာရှိနေတဲ့ကျွန်တော်ဖခင်ရှိကိုကျွန်တော်အလေးတစ်ခေါက်သွားပါတယ
် And so every night we pray with my family and we share prayer requests
ကျွန်တော်ညတိုင်းမိသားစုနဲ့တူတူကဆုတောင်းပြီးတော့ဆုတောင်းခံချက်တွေဆင်မြပြီးဆုတောင်းကြတယ်
And I said You know, what I need for India is a pair of sandals.
Pair of sandals. Wow. You know, India ma lo at de ya ga ho di lo myo kwin thu kana ba no kwin thu kana lo at de de.
I don't have money for a pair.
A di atwet daw chano ngwe myi bu.
But they all wear sandals in India.
Da mae chano ho India ma thulo ko ho shi de.
And I would be wearing them today except my foot's broken.
Di ni ja lo ai do chano wut pi do lo bae myin de tai mo no.
I said, I don't have any. So I said, Lord, give me a pair of sandals. And when I asked him, so my resources, I didn't have any. So I asked him. And so when I walked along the beach, I started looking for a pair of sandals. And once in a while, you know, you see...trash or things come up on the ocean never usually anything special
da ma ali ganje ko yaw do le ba ma thu thu thwe thwe ma shi ma twei ya bu
maybe a dead fish
oh ganje ma twei da ga nga a te kaung ni be ganje ma tin ni de nga de twei ya de
so that I saw a sandal and I picked it up
ai ma chano you see
a sandal I found one sandal
ma kana tan ya ko chano twei lai de a ra ko chano kaung lai de
I said wow
ကျွန်တော်ဝမ်းသာအားရနေအောင်နေတယ်ကြည့်ပြီးတော့ခြင်ပြီးတော့
It's in good condition
အားကောင်းတဲ့အရာပဲ
But I couldn't find the other one
Not here တော့တော့တရားတော့မတွေ့ဘူ
း But anyways I took it home to my dad's house
အဲကျွန်တော်အားကိုကျွန်တော်ဖခင်အိမ်ကိုကျွန်တော်ယူလာတ
ယ် And I showed my family
ကျွန်တော်မိသားစုကိုကျွန်တော်ပြတယ
် So we prayed for the other one
နောက်တရားအတွက်ကျွန်တော်ဆက်လက်ဆုတောင်းတယ်
And the next day,
no ye cha lo,
I found it.
I need a cool now the phak a ya bo no. Now the phak a o pyan twei.
It came up on another shore.
Hello ne, line ne do pa la pi lo twei ya de.
And I came back.
Pyan la de.
About 2 years ago.
Da ga lun khe de 2 ni law bo no.
I was talking to my son. Now he's older, about 23.
Ah, jano ta le ai di chang ya ko 23 ni law shi ba bi byo ga de.
I said you got to trust God.
Hello ne, phya thing ko sa ba lo byo de.
Oh, I know all about trusting God.
Oh, ဘုရားကကူးစားတယ်ဆိုတာသိတာပေါ့.
I know he provides for us.
ဘုရားကညမဆာမယ်ဆိုတာသိတာပေါ့.
And he brought up the sandal. I remember the sandal.
အဲ့လိုနဲ့သူကတရားကိုပေးတယ်.
Do you see? A truth of God put in my child's heart by an experience of poverty.
ဒါကြောင့်ဘုရားသခင်ရဲ့ဝိညာဉ်တော်ကကျွန်တော်သားမမညွန်လေးပဲနဲ့စကားပြောပြီးတော့ကျွန်တော်အတွက်အဲ့လိုလုပ်ပေးတယ်.
Where God could show more power, greater things to things we don't have.
ကျွန်တော်တို့ဘာမှမရှိတဲ့အချိန်မှာဘုရားခင်ရဲ့တကူကကျွန်တော်တို့ကိုအောင်းအဝေးကောင်းအောင်တက်တည်ထူတတ်တယ်
။ I could have been despair. Oh, I don't even have a pair of money for sandals.
ကျွန်တော်စိတ်ပျက်နိုင်တယ်ကျွန်တော်မှဒါတော့မရှိပဲနဲ့ဆိုပြီးတော့စိတ်ပျက်လို့ရတယ်စိတ်ပျက်နိုင်တယ်
။ About 2 years ago.
ဒီကနေ့နှစ်လောက်မှာ
About 3-4 years ago, my oldest daughter married.
လေးနှစ်လောက်မှာကျွန်တော်သားကအိမ်ထောင်ယူတဲ့ကမှာ
She was a little older when she got married 36 or so.
69ဝန်းကျင်လောက်မှာသူကအိမ်ထောင်ယူခဲ့
But she says a lot of bad guys I'm waiting for the right guy.
သူမှာအဖို့ကောင်းအောင်ရဖို့ကျွန်တော်တော့လူရှိတာပေါ့နော်
I said that's a good idea.
ဟုတ်ပါတော့တော့ရဲ့ကောင်းတဲ့အရာစိတ်ကူးလေးရှိပါတယ
် Of course parents concern yeah I hope she finds the right guy.
မိဘတောင်းလို့ရဖို့နော်အဲ့လိုသားတွေကအဲ့လိုကောင်းကောင်းအဖို့ကောင်းတွေရဖို့ကျွန်တော်ကဆန္ဒရှိတယ်
And then she had a hard time having a baby.
မချာကျူတူလဲ
ဖြေရလာတယ် Other growths in her stomach that make it hard to have a baby.
သူရဲ့အစာအိမ်မှာတခုခုဖြစ်တယ်
But later she got pregnant and no, thank the Lord.
မချာပါဘူးမမျော်လေးပဲသူလဲကိုယ်မရှိလာတယ
် But about halfway through
အဲ့ဒီလိုဖြစ်လာတဲ့အခါမှာ
About 20 weeks she delivered the baby early. Full term is 40 weeks. This was half term. It was too early. But the contractions came early. And the little girl, Adeline, was born. She only lived for 3 hours. The baby lived
three hours.
They held her.
Hello, baby.
She was living. But they knew she was going to die. She was too young for medical to keep her living.
That's
sad. But we don't despair. We put our hopes in God, who's greater than what we face on earth. We have hopes, I understand.
ကျွန်တော်တို့မှာမျှော်လင့်ချက်ရှိတယ်ဆိုတာကျွန်တော်ယုံကြည်လက်ခံတယ
် Sometimes the hopes never come about
တခါကျကျွန်တော်မျှော်လင့်နေရတာဖြစ်မလာဘူ
း Sometimes they do
တခါကျတော့ဘာမှအလုပ်မဖြစ်လာဘူ
း But never forget
အဲ့ဒီအရာတွေကျွန်တော်မမေ့ဖို့အရေးကြီးတယ
် We got to put our hopes beyond what we see
အဲ့ဒီမျှော်လင့်ချက်မဖြစ်လာပေမဲ့အဲ့ဒီနောက်ပိုင်းမှာဘာရှိတယ်ဆိုတာကိုမျှော်လင့်ရမှာဖြစ်ပါတယ
် I'm thankful later she did just have another baby
ကျွန်တော်သမီးလေးကနောက်မှကလေးသားကလေးကောင်းကောင်းလေးကိုပြန်ရတယ
်။ Josie is living today.
အဲ့ဒီနေ့အထိအသက်ရှင်ပဲ
။ But it's hard.
ဒါတကယ်ဒီလိုဖြစ်နေချင်မှာဖြစ်ခဲ့တယ်
။ But what do you hope in?
မိတ်ဆွေရဲ့မျှော်လင့်ချက်ကဘာလဲ?
Is God's purpose for you more important than anything on the world?
မေဆွေနဲ့ကျွန်တော်တို့ဘုရားသခင်ရဲ့အကြံစီဟာမြင်နိုင်တဲ့အရာအထက်အများကြီးတာလွန်နေဆိုတာကိုနားလည်ဖို့ပြောပါမယ်
။ When I stepped back at this disciple and looked at these verses.
အဲ့ဒီကျမ်းချက်တွေကျွန်တော်အရင်စူးစိုက်တဲ့အခါမှာ
I saw the dreams, I saw the aspirations, the golden walls of the temple brought those disciples.
ဒါပေမဲ့များမြင်တွေ့တဲ့ပိမှန်တော်ခက်ခါကြဲကြဲပေါ်မှာရှိတဲ့ပိမှန်တော်ကြီးကိုကျွန်တော်စိတ်ကူးနဲ့မြင်အောင်ကြည့်ပါတယ်။
But I was trying to learn from Jesus' words.
ဒါမဲ့ကျွန်တော်ကြိုးစားရပါလိမ့်ဆိုရင်သခင်ယေရှုထာကနဲ့ပြောတဲ့အရာသုံးနေတဲ့အရာကိုမသိယူမလဲဆိုတာကိုပဲကြိုးစားပါတယ
် Like Peter and Andrew were asking on the Mount of Olives.
ပေတရုတို့ယာကုပ်တို့ယောဟန်တို့လို့တောင်ပေါ်မှာသူတို့နဲ့စကားပြောတဲ့အတိုင်းပေါ့နော
် What do you mean?
ဒါဘာလို့ဆိုလို့လဲ
Look bigger.
ဘုံရဲ့ကြီးမားတဲ့အရာကိုကြည့်ပါ
These things all that you see will disappear.
မြင်နိုင်တဲ့အရာအားလုံးကွယ်ပြောက်သွားမယ
် But if you live for the eternal,
ထာဝရအသက်အသက်ရှင်မယ်ဆိုရင
် then your hopes will be fulfilled
မိတ်ဆွေရဲ့မျှော်လင့်ချက်ကလုံးဝအကျိုးမဲ့ပြည့်စုံသွားမှာဖြစ်ပါတယ
် but if you put all your hopes on what you have now
ဒါမဲ့ကျွန်တော်ပြောချင်ပါတယ်မိတ်ဆွေလက်ထက်မှာဘုရားပေးတဲ့အရာပေါ်မှာလည်းမျှော်လင့်ချက်ထားပ
ါ you lose them
အဲ့လိုထားမယ်ဆိုရင်
your dreams will turn to dust
မိတ်ဆွေရဲ့စိတ်ကူးတွေဟာအိမ်မက်စိတ်ကူးအိမ်မက်တွေဟာအချိန်ချင်းပြတ်သွားနိုင်တယ
် so one last thought came to my mind
ကျွန်တော်စိတ်
So often we're so, oh, who am I going to marry? I'm looking for a spouse. And then you marry and you're so happy. Okay, that's your dream, right? That's the wonder. But the reality is, God's not going to ask if you got married or not. He's going to turn to Ephesians 5. Husbands, did you love your wives? Wives, did you submit to your husbands? Husbands and wives, do you live for the God's purposes? You see, he's calling us to look beyond what we have. Use what we have. Because his kingdom is not in the buildings. It's in your heart and in your kind service. I encourage you all, abide in the Spirit. Walk with Jesus. Sometimes you really don't want to walk with Jesus. But he comes by and you feel his hand. Take yours. Maybe you're just like this. But can you hold it? Hold it tight. Make your commitment to him. Wherever you go. Whatever you say. Here is my heart for you. Let's pray. We thank you, Lord, that our dreams are not in what perish. That the kingdom of God is growing even now. And either we're going to be part of it or not part of it. Lord, capture our hearts. Help us, Lord, not be confused by what we see in the world. Open our eyes to see what you see. That we might reach for the eternal. That which never can be taken away from us. Thank you for your love, Lord. And if there's any lonely hearts here, if there's anyone crying in their hearts, Lord, reach out to them. Take hold of their hand. Let them know of your peace. Let them know of your provision. Minister to their hearts. That all of us in one accord will follow you. Be good disciples. Abide in Jesus. Walk with Jesus. Keep and watch over us, we pray.
Amen.
This concludes this message on walking with Jesus. Translated from Burmese into English. By Paul Bucknell. Produced by Biblical Foundations for Freedom, www.foundationsforfreedom.net. Releasing God's truth to a new generation.
ချောင်းဝင်ထုတ်ဝင်ခြင်းဖြစ်ပြီးတော့နောက် music တွေအတွက်ဘုရားသခင်တမန်တော်အကျိုးရှိပါမှာဖြစ်ပါတယ်